ဣသရေလနိုင်ငံမှာအခြေအနေရှင်ပြန်ခဲ့ကြတဲ့ရုပ်ောက်ပွဲအတွင်းဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူရဲ့လေကုပ်ပါတီနဲ့မဟာမိတ်ပါတီတွေဖြစ်ကြတဲ့အမျိုးသားရေးနဲ့ဘာသာရေးပါတီတွေအသာစီးရနေတာကြောင့်ညွန်ပေါင်းအစိုးရဖွဲ့ပြီးဝန်ကြီးချုပ်အနေနဲ့ငါးကြိမ်မြောက်အာဏာရဖို့ပို့ဆိုးနေမှာအခွင့်အလမ်းပုံများလာနေပါတယ်။မဲအရေးအတွက်69ရာခိုင်နှုန်းရေးတွက်ပြီးတဲ့အချိန်မှာဝန်ကြီးချုပ်ရဲ့လေကုပ်ပါတီကစစ်တပ်အကြီးအကဲဟောင်းဘန်နီဘန့်ဦးဆောင်တဲ့အတိုက်ခံအလယ်လဝါဒီဘလူးအန်ဝိုက်ပါတီနဲ့မဲအရေးအတွက်အနိုင်ရမှုတန်းတူလောက်ရှိနေပါတယ်။ Israel လို့တော့ Knesset အတွက်ဘသူမှအများစုအနိုင်မရတာကြောင့်အဆုံးသတ်မှာညွန်ပေါင်းအစိုးရဖွဲ့ရမယ်အလားအလာရှိနေပါတယ်။အမှတ်နေရာစုစုပေါင်း120ရှိတဲ့လွတ်တော်မှာဝန်ကြီးချုပ်ရဲ့လီကုပ်ပါတီနဲ့မဟာမိတ်တွေကအမှတ်နေရာ65နေရာအနိုင်ရမယ်အလားအလာရှိနေတာပါ။နှစ်ဖက်စလုံးကတော့သူတို့အနိုင်ရအောင်ပြောဆိုနေကြပါတယ်။နေတန်ယာဟုရုပ်ောက်ပွဲမှာအနိုင်ရတာဟာဒေတာရင်းညံရေးအတွက်နမိတ်ကောင်းဖြစ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဝါရှင်တန်ဒီစီမြို့မှာပြောပါတယ်။ပုထုနေ့မှာမဲရလက်တွေတဖြည်းဖြည်းဝင်လာနေတဲ့အချိန်မှာပဲသူ့ရဲ့လီကုပ်ပါတီအနေနဲ့ကြီးမားတဲ့အောင်မြင်မှုကိုရလိုက်ကြောင်းထောက်ခံသူတွေကိုဝန်ကြီးချုပ်နေတန်ယာဟုကပြောကြားခဲ့ပါတယ်။